ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူတွေတိမ်းနဲ့ချီထွက်ပြေးခဲ့တဲ့ဖြစ်ပျက်တွေရှိခဲ့ရာရခိုင်ပြည်နယ်မြောက်ပိုင်းကိုကျွန်တော်တို့ VOA မြန်မာပိုင်းရဲ့သတင်းတောက်တွေအခုရောက်နေကြပါတယ်။အဲ့ဒီဒေသကအခြေအနေတွေအခုနောက်ပိုင်းမှာတိုးတက်လာနေပြီဆိုပေမဲ့လည်းပုံမှန်အနေထားကိုရောက်ဖို့တော့အချိန်ယူရလဲအောင်မယ်လို့ဒီ VOA သတင်းတောက်မတ်မေခါကတုံ့သက်ပါတယ်။အခုခီးစဉ်တွင်လှေပြက်ပြီးတော့မြန်မာပြည်ဘက်ကိုပြန်ရောက်လာခဲ့တဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တချို့နဲ့လည်းမတ်မေခါတို့တွေ့ဆုံခွင့်ရခဲ့တာပါအခုခီးစဉ်ကသူ့ရဲ့ပထမဆုံးကျင်ခီးစဉ်မဟုတ်တဲ့အကြောင်းကိုလည်းမတ်မေခါကအခုလိုဆက်ပြီးတော့ပြောပါတယ
်အဓိကတော့လမ်းပိုင်းပေါ့နော်အစိုးရပြောထားတဲ့အတိုင်းသူတို့လမ်းတွေလုံနေတယ်ဆိုရင်အစီအစဉ်မှာတချို့ကျေးရွာတွေကိုလမ်းတွေအလွယ်တကူသွားလို့ရနေပြီပေါ့နော်အဲ့ဒါတစ်ချက်တွေ့ရဲ့နောက်တစ်ခုကလုံခြုံရေးကအင်အားထက်စာလို့ရှင်တော့ပို့ပြီးလုံခြုံမှုရှိတယ်ဆိုပြီးတော့ဒေတာကန်ဒီကိုယ်တိုင်ကလည်းပြောလာတယ်နောက်တစ်ခုကမောင်တော်မျိုးပေါ်ကအင်အားထက်ပေါ့နော်ကျွန်တော်ပထမဆုံးရောက်တဲ့ account နဲ့ရှင်ရေတော်တော်လေးကွာခြားသွားတယ်ဒါစီစီကားကားဖြစ်လာတယ်ပို့ပြီးတော့တိုးတက်လာတယ်ဆိုတဲ့အားမျိုးကျွန်တော်တို့မြင်ခဲ့ရပါတယ
်ဒါအစိုးရရဲ့အစီအမံနဲ့သတင်းသမားတွေကလိုက်ပြီးတော့ကြည့်နေရတာလားဒါမှမဟုတ်ရှင်သတင်းသမားတွေကသွားခြင်းနဲ့အတွက်ကြောင့်မလို့အစိုးရစီစဉ်ပေးရတာလားခင်ဗျာ
ဒီဟာကပြည်သူ့ဝန်ကြီးဌာနပကံနေလုပ်တယ်လို့ကျွန်တော်တို့သိသားပါရယ်ကျွန်တော်တို့ရှိရနေပြီးတော့ဘယ်လိုသွားခြင်းလဲဆိုတဲ့အဥ္စာမျိုးတို့အဆိုပြုပြီးတော့တောင်းပါတယ်အခုအချိန်ကြီးကတော့ကျွန်တော်တို့ရာသီဥတုဆိုးရွားလို့ကျွန်တော်တို့အစီအစဉ်ရဲ့နေရာတချို့နေရာတွေကိုမသွားနိုင်ရလွှဲရင်အနိုင်တလောက်နေရာအဖြစ်ကိုကျွန်တော်တို့သွားလို့ရတယ
်ကိုသိကျင်တာတွေမေးကျင်တာတွေစုံစမ်းကျင်တာတွေကိုလွတ်လွတ်လပ်လပ်ရှိပါလားခင်ဗျာတို့ရဲ့ကန့်သက်ချက်တွေတာမစ်ချက်တွေရောရှိပါလားအစိုးရရဲ့
ကျွန်တော်အဆိုပြုတဲ့နေရာတွေကိုတောခွင့်ရတာမှန်တယ်ဒါပေမဲ့ဒီဥစ္စာတွေကအရင်လင်းကကျမတို့လာမယ်ဘယ်သူနဲ့တွေ့တာမယ်ဆိုတဲ့ဥစ္စာကအစိုးရကငကိုတွေကသူကသိရှိပြီးသားပါဒါပေမဲ့အရင်အပြတ်စာလို့ရှင်တော့ပွင့်လင်းမြင်တာမှုရောအနေငယ်ရောပုံပြီးရလာတယ်လို့ပြောတယ်ဒါပေမဲ့လွတ်လပ်မှုရှိရဲဆိုရင်အရာကညုံးဖြစ်ကိုတော့ကျမတို့ပြောလို့မရသေးပါဘူးရှင်လူလူရေးဖွဲ့တွေကတော့ကျမတို့နဲ့တူပါတယ်ချို့နေရာတွေကကျမတို့ဒီချိန်ထိသွားလို့လာလို့ရသေးတဲ့နေရာမျိုးတွေမဟုတ်သေးဘူးဟိုမှာအစ္စလမ်တချို့ရွာတွေဆိုရင်ကျမတို့မိုးအញ្ញမ်းကြွာတာမျိုးအញ្ញမ်းပေါင်တာမျိုးဆိုကျမတို့လွတ်လွတ်လပ်ပြီးတော့တွားလို့ရတဲ့အနေအထားမျိုးမှာမရှိသေးဘူးလို့လုံခြုံရေးဖွဲ့တွေကတို့ကလည်းပြောတယ်ပြောတယ်ကျမတို့အဲ့လိုနေရာမျိုးတွေဆိုလို့ရှိရင်တို့ခေါ်လာတဲ့လူတွေကိုပဲကျမတို့ကတွေ့ရတဲ့အနေအထားမှာပဲရှိပါသေးတယ်လုံခြုံရေးကတော့အကန့်အသတ်ကတော့ရှိနေသေးရဲ့ရှင
်အရင်တုန်းကရောက်ခဲ့တဲ့နေရာတွေကိုပဲပြန်သွားတာလားနေရာအစ်တတွေရောက်ခဲ့သေးလား
နေရာအစ်တတွေတော့ကျမတို့မရောက်သေးပါဘူးအခုချိန်ကြီးကတော့အရင်ဒီကြေကနာဖြစ်သွားတဲ့နေရာတွေကိုကျမတို့ကအစုပြုထားတယ်အဲ့ဒီနေရာတွေတချို့ဒီမှာလမ်းခီးရသွားလို့ရတဲ့နေရာတော်တော်များများတော့ကျမတို့ရောက်ပါတယ်ဒီအင်ဂျင်လူတက်မှုဖြစ်သွားခဲ့ရဆိုရင်အင်ဂျင်ကိုရောက်တယ်ဒီမျိုးတိုင်းရင်းသားတွေကိုပြန်ပြီးတော့နေရာခြားထားတဲ့နေရာတွေရောက်တယ်နောက်ဆုံးအခုကျမတို့ရောက်ခဲ့တဲ့နေရာကတော့ခြေပြတ်သွားပြီးတော့ဒီအစိုးရဘက်ကနေပြီးတော့ပြန်ပြီးတော့ကေတင်ထားတယ်ဆိုပေမဲ့လူတွေခဏယာယီထားထားတဲ့နေရာတွေရောက်ပြီရှင်
โอเคအဲ့ဒါနည်းနည်းရှင်းပြပါလေပြတ်သွားပြီးတော့ဆိုတာကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်တွေလေပြတ်တာလား
ကျမတို့တွေ့ခဲ့ရလူ104ယောက်ရှိပါတယ်အဲ့104ယောက်ထဲမှာအယောက်80ကျော်90မိဘကကျမတို့ဒီရခိုင်ဒေသမှာနေသွားတဲ့ဒီအစ္စလမ်ဘာသာဝင်ပေါ့နော်သူတို့အပြောကတော့သူတို့ကရိုဟင်ဂျာလို့ပြောတာပေါ့နော်အစိုးရကတော့ဒီရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့လက်မခံသေးဘူးပေါ့နော်အဲ့ဒီလူတွေနဲ့ကျမတို့တွေ့ပြန်ရတယ်အဲ့ဒီလူတွေကသူကမလေးရှားနိုင်ငံကိုအလုံးလုံးဖို့သူသွားကြတာပါအဲ့တော့အဲ့ဒီထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်းပါပါတယ်အဲ့တော့အလုံးလုံးဖို့သွားကြပြီမယ်ရာသီဥတုအခြေအနေကြောင့်လေပြတ်သွားတယ်လေပြတ်သွားတော့ကျမတို့အဲ့ဒူတီတောင်သားမှာသူတို့အဲ့ဒီလေပြတ်သွားတဲ့အဲ့ဒီလူတွေကိုတွေ့လို့အစိုးရကခေါ်ပြီးတော့အခုရခူရမှာယာယီနေရာချထားပြီးတော့သူတို့စီစစ်မှုတွေလုပ်နေတာပါသူရဲ့အဓိကရည်ရချက်ကတော့မလေးရှားမှာသူတို့အလုပ်လုပ်ကြဖို့ဘင်္ဂလားဒေ့ရှ်ဝင်နေလဲဆိုရင်တသိန်းကျော်နှစ်သိန်းလောက်လောက်သူတို့ပေးပြီးတော့မလေးရှားဘက်ကသွားဖို့ဆိုပြီးသူတို့လုပ်ကြတာပါရှင
်ဟုတ်ကဲ့အဲ့တော့ဒုက္ခသည်စခန်းရောက်မွတ်စလင်တွေကြောင့်နေနဲ့ရှင်းပြပါအောင
်သူတို့နဲ့တွေ့ရတဲ့အခါမှာသူတို့ကဒီမြန်မာအစိုးရဘက်ကပြန်လည်လက်ခံဖို့လုပ်နေတာဒီကိုသူတို့သိတယ်လို့တော့သူတို့ပြောတယ်အဲသူတို့တည်နေလဲကြားတယ်ဗီဒီယိုတွေလည်းသူတို့နားထောင်ရတယ်ဗီဒီယိုတွေလည်းသူတို့နားထောင်ရတယ်ဒါပေမဲ့သူတို့မြင်တဲ့အချိန်မှာမြန်မာအစိုးရလက်ခံဖို့အတွက်နှစ်နိုင်ငံစီစဉ်ထားတဲ့အချက်လက်တွေရှိတယ်။အဲ့အချက်လက်တွေကတိုးရှိကိုကူးချင်ပြီးလက်ထဲကိုမရောက်လာခဲ့ဘူး။အဲ့အချက်လက်တွေလည်းမဖြစ်ရဘူးလို့သူတို့ပြောတယ်။ဒီမြန်မာနိုင်ငံကိုဘာကြောင့်ပြန်မလာချင်တာလဲလို့မြင်တဲ့အခါမှာဒီတချို့မိသားစုဝင်တွေကပြန်မလာချင်လို့ပြန်မလာဘူးလို့လည်းပြောကြတယ်။တချို့ကတော့လည်းတက်ကောင်းစီနေတာကိုသူတို့တွားချင်တယ်လို့လည်းသူတို့ပြောကြတယ်ရှင
်။သူတို့ကဒုက္ခသည်စခန်းကိုပြန်သွားမလား။ရခိုင်ပြည်နယ်ဘက်မှာဆက်နေမလား
။လက်ရှိအခြေအနေမှာတော့အစိုးရဘက်ကဒီလူတွေအကုန်လုံးကိုစစ်ပြမှုတွေလုပ်နေတယ်။သူတို့ကြီးရွာအုပ်စုကလူတွေကိုသူတို့ခေါ်တည်တယ်။ဒီကြီးရွာမှာတကယ်နေခဲ့တာဟုတ်မဟုတ်ဆိုသူတို့ပြန်ပြီးတော့ထပ်ပြီးတော့စစ်ပြတယ်။ ဒီလိုတွေကိုဘယ်လိုလုပ်မလဲလို့ဒီမှာတို့အစိုးရတောင်းရှိသူတွေဒီမှာမေးပါတယ်ဒါတော့သူတို့ကဘာပြောလဲဆိုတော့ဒီလိုတွေနဲ့ຫນွေတဲ့မိသားစုတွေအတိဘင်္ဂလားဒေ့ရှ်နိုင်ငံတွေကစံနေမှာစံခဲ့သေးတယ်လို့ပြောတယ်စံခဲ့တဲ့မိသားစုတွေကိုလည်းသူတို့ဆက်ခေါ်ပေးတယ်အခုကြောင့်နေတဲ့လူတွေကိုတော့သူတို့သက်ဆိုင်ရာကျေးရွာတွေမှာခဏရာကြီးအနေနဲ့ထားပေးထားမယ်
သူတို့ဆင်မျိုးရေးရှင်ဆင်မျိုးရေးရှင်ကအပ်ပေးထားမယ်ဒါမှမဟုတ်လို့ရှင်တဲ့သူတို့နေတဲ့အိမ်ရှင်အဲ့ဒီရဲ့အိမ်မှာခဏရာကြီးထားပေးထားမယ်တနေ့မိသားစုတွေမျိုးခေါ်မယ်ခေါ်ပြီးသွားလို့ရှိရင်အစိုးရကစီစဉ်ထားတဲ့ပြန်လည်နေရာချထားရေးလုပ်ငန်းတွေမှာအဲ့ဒီလူမျိုးအိမ်နေရာမရှိဘူးဆိုအိမ်နေရာတွေပေးသွားမယ်အိမ်နေရာရှိတယ်ပြည့်စုံနေတယ်ဆိုပြင်ဖို့စိတ်ဓာတ်ရေးဆက်လု